From the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညစမှာတော်တာရှင်များရှင် VOA American တန်ကနေ2023ခုနှစ်ဩဂတ်လ15ရက်အင်္ဂါညပိုင်းပြည်ဝမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို line to meter 3258တို့ပြင် line လမ်းမီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ American သမ္မတဟောင်း Donald Trump နဲ့အပေါင်းပါ18ယောက်ကို American ပြည်ထောင်စု Georgia ပြည်နယ် Grand Jury တရားရုံးအဖွဲ့ကတရားစွဲလိုက်ပါတယ် American လွတ်တော်ကိုယ်စားလှယ်တွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ် Russia တပ်စီဆိုင်မီးလောင်မှုမှာအနည်းဆုံးလူ30သေဆုံးသွားပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ KNB နဲ့မြောက်ရီဘက်မှာစစ်ကောင်စီနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီလိုမျိုးဗိုလ်ကြီးနှုတ်ပေါ့ဝင်ရဲဘော်18ဦးကြာဆုံးတယ်ထိခိုက်ကြံရက34ယောက်လို့တော့ကျွန်တော်သတင်းရတာပါကျွန်တော်ဘက်ကလည်းစီရဲကောင်းတဦးကြာဆုံးတယ်ရှိဦးကြံရရတော့ပေါ့နော်
ပြည်သူ့ကော်မတီတပ်ဖွဲ့ကကောင်းဆောင်တဦးပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ NUG ဝင်ကြီးဒေါက်တာဝင်းမြတ် A ICJ မှာတက်တဲ့ထွက်ပေးဖို့ရိုဟင်ဂျာတွေတောင်းဆိုတာအပအဝင်ဖားကတ်မြေစာပုံပြိုကျတာမှာတင်ဆောင်သူအလောင်း20ခန့်ရှာဖွေတွေ့ရှိတာဒီလိုနောက်ဆုံးရသတင်းတွေနဲ့အင်္ဂါညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင်
အမေရိကန်သမ္မတဟောင်းဂျွန်နယ်ထရန့်နဲ့သူ့ရဲ့အပေါင်းပါ18ယောက်ကို2020သမ္မတရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုခြေဖြတ်ဖို့ကြိုးစားခဲ့တယ်ဆိုပြီးအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ် Grand Jury အဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ထရန့်ပေါ်ဆွဲဆိုတဲ့ပြစ်မှု73မှုထဲမှာမဲတမာမှုကျူးလွန်တာသမ္မတတာဝန်ထမ်းဆောင်စဉ်ကကျန်းသစ္စာကျင့်ဆိုတဲ့အချက်တွေကိုချိုးဖောက်တာလှည့်ပြားဖို့ပူပေါင်းကျန်းစီတာနဲ့မှတ်တမ်းအထောက်ထားအတုလုပ်တာစတဲ့အမှုတွေအပြင်အခြားအမှုတွေလည်းပါဝင်ပါတယ်။မဲမတမာမှုကျူးလွန်နေဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့ဂျော်ဂျီယာပြည်နယ်ကချမှတ်ထားတဲ့နောက်ထပ်ဥပဒေတစ်ခုကိုသမ္မတဟောင်းထရန့်ချိုးဖောက်တယ်ဆိုတာပြည်နယ်အစိုးရရှိနေတွေကသက်သေပြရပါလိမ့်မယ်။တရားစွဲဆိုခံထားသူတွေက2021ခုနှစ်ဇန်နဝါရီလမှာစတင်နေဘိုင်ဒန်သမ္မတတက်တန်းမှာဒေါ်နယ်ထရန့်အာဏာရယူနိုင်အောင်တရားမဝင်ကြမ်းစီလှုပ်ဆောင်ခဲ့ရဆိုပြီးဂျော်ဂျီယာပြည်နယ်ဖူတန်ခရိုင်အစိုးရရှိနေဖန်နီဝဲလက်စ်ကသတင်းလောက်တွေကိုပြောဆိုခဲ့ပါတယ်တရားစွဲဆိုတာနဲ့ပတ်သက်လို့ဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူးဆိုတာကိုပြသလိုက်တာဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေကပြောဆိုကြပေမဲ့ Republican ခေါင်းဆောင်တွေကတော့ဒါဟာနိုင်ငံရေးအရာတမင်လုံးကျန်ဆွဆွဲတာဆိုပြီးတုံ့ပြန်ပြောဆိုနေကြပါတယ်ရှင်
ရုရှားနိုင်ငံတောင်ပိုင်းဒဂျက်စတန်ဒေတာမှာဓာတ်ဆီဆိုင်ဒက်ဆိုင်မိလောင်ခဲ့တဲ့အတွက်ကလေးငယ်3ယောက်အပါဝင်အနည်းဆုံးလူအယောက်30သေဆုံးသွားတဲ့အကြောင်းရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါရယ်ဒဂျက်စတန်ဒေတာမြို့တော်မက်ကာချ်ကလာကမှာရှိတဲ့အဝေးပြေးလမ်းဘေးမော်တော်ကားပြင်ဆိုင်တစ်ဆိုင်မှာမနေ့တနင်္လာနေ့ညမှာမိလောင်မှုစတင်ဖြစ်ပွားရာကအနီးနားမှာရှိတဲ့ဓာတ်ဆီဆိုင်ကိုပါကူးဆက်လောင်ကျွမ်းခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်အရေးပေါ်ကယ်ဆယ်ရေးဌာနကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ညဘက်ကောင်းကင်ထက်ကိုထောင်တက်နေတဲ့မီးတမ်းကြီးကိုမိသားသမားတွေကနှိမ့်သက်ဖို့စ조사နေတဲ့ပုံတွေကိုတွေ့ရပါတယ်။ဒီမီးလောင်မှုရဲ့မီးဟာစစ်ပွဲတစ်ခုဖြစ်နေတယ်လို့ပဲလို့မျက်မြင်သက်သေတယောက်ကတင်စားပြောကြားခဲ့ပါတယ်။နောက်ဆုံးရရှိထားတဲ့သတင်းအချက်အလက်တွေအရထိခိုက်ဒဏ်ရာရသူ105ယောက်ရှိပြီးသေဆုံးသူက30ဦးရှိခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနက Telegram မှာသတင်းထုတ်ပြန်ထားပါတယ်ရှင်။
ယူကရိန်းနိုင်ငံနောက်ပိုင်းလုခ်မြို့ကိုဒီနေ့အစောပိုင်းမှာရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုတွင်လုခ်မြို့ကစီးပွားရေးလုပ်ငန်းတစ်ခုကိုထိမှန်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်လဗီစ်မြို့အနောက်ပိုင်းကိုလည်းရုရှားဘက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်နေရာတော်တော်များများပျက်စီးခဲ့တယ်လို့လည်းတာဝန်ရှိသူတွေကအင်္ဂါနေ့ကသတင်းထုတ်ပြန်ထားပါရယ်လဗီစ်မြို့တော်ဝင်ကတော့အသေးအပြောက်မရှိဘူးလို့ Telegram မှာပြောထားပါရယ်ရုရှားဟာလုခ်လဗီစ်နဲ့ဒန်နီပရိုရှိနူနေအိမ်တွေနဲ့စက်မှုအဆောက်အုံတွေကိုတိုက်ခိုက်ဖို့အတွက် cruise ဒုံးကြီးတွေနဲ့ပဲ့ထင်းဒုံးကြီးတွေကိုအသုံးပြုခဲ့တယ်လို့သမ္မတအကြံပေးက Twitter ကနေအမည်ပြောင်းထားတဲ့ X လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်ရှင်
။ရုရှားရဲ့ Ruble ငွေကြေးတန်ဖိုးကမ္ဘာဈေးကွက်မှာတည်တည်တတ်တာထိုးကျသွားတဲ့အတွက်ဒီကနေ့အင်ကာနေမှာရုရှားဗဟိုဘဏ်ရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတော့ဗဟိုဘဏ်ရဲ့အတိုးနှုန်းကို12ရာခိုင်နှုန်းအထိတိုးမြင့်လိုက်ပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုဖြစ်ပေါ်မဲ့အရေးကိုဟန်တားတဲ့အနေနဲ့နောက်ထပ်အတိုးနှုန်းထပ်မြင့်တင်ကောင်းမြင့်တင်လိမ့်မယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးရုရှားသတင်းမီဒီယာတွေမှာရေးပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ခြင်းကစလို့မနေ့တနင်္လာနေ့ကရူဘယ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျသွားခဲ့တာပါ။ဒါဟာအခုနှစ်ဆန်းပိုင်းကစလို့ရူဘယ်ငွေတန်ဖိုး30ရာခိုင်နှုန်းကျသွားခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းတုန်းကတော့ရုရှားသမ္မတအကြံပေးတဦးဖြစ်သူမက်ဆင်အိုရက်ကင်ကရူဘယ်ငွေတန်ဖိုးကျတာဟာစိန်ခေါ်မှုတစ်ရပ်ဖြစ်ကြောင်းအစိုးရပိုင်းသတင်းဌာန Tax မှာစောင်းပါရေးပြီးတော့ဝန်ခံပြောကြားခဲ့ပေမဲ့မကြခင်မှာတန်ဖိုးအမြန်ပြန်တက်လိမ့်မယ်လို့လည်းပြောပါရယ်ဒီတော့အတွင်းရုရှားနိုင်ငံရဲ့ပြည်ပပို့ကုန်ပြည်တွင်းသွင်းကုန်ကုန်စည်နဲ့ဝန်ဆောင်မှုပမာဏအစရာတွေကိုတိုင်းတာတဲ့လက်ရှိငွေကြေးလက်ကျဟာဒီနှစ်ဒုတိယ3လပတ်အတွင်းဒေါ်လာ 5.4 ဘီလီယံအထိလျော့နေသွားတဲ့အကြောင်းရုရှားအစိုးရတာဝန်ရှိသူတွေကပြောပါရယ်ဒါဟာမနစ်ကပမာဏနဲ့နှိုင်းယှဉ်ရင်63ရာခိုင်နှုန်းကျဆင်းသွားတာလည်းဖြစ်ပါရယ်ရှင်
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါည VOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပ်ဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့သွားရောက်ကဲခတ်ခဲ့ကြတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာဒီခီးစဉ်အတွင်းဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပါတယ်
။ဝေဒာ၄ငါးဦးတော့ဒီအမေရိကန်ကွန်ကလလွှတ်တော်အမေရိကန်နဲ့တွေ့ဆုံနိုင်ခဲ့ပါတယ်။သူတို့ကိုအိတ်ပွင့်ပြေးစာလဲသိနိုင်ခဲ့ပါတယ်။သူတို့ကအဓိကလာတာကတော့အချက်နှစ်ခုနဲ့သူတို့လာတယ်ဆိုပြီးတော့ကျွန်တော်ကအားသိရပါတယ်။အချက်ကတော့ဘင်္ဂလားဒေ့ရှ်ရခိုင်ဝေဒစာပါတယ်လို့ပြောပါတယ်။နောက်တစ်ခြားတော့ရင်းကြရက်ကဲကိုဖြစ်စေနိုင်တဲ့ကိစ္စနဲ့လာတယ်ဆိုပြီးတော့ဆောက်ကြခဲ့ပါတယ်။
ဒုက္ခသည်တွေကတော့တရားမျှတမှုရဖို့နဲ့ဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာနဲ့မူရင်းနိုင်ငံကိုအမြန်ဆုံးပြန်နိုင်ကိစ္စတွေပါဝင်တဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးအပ်ခဲ့တယ်လို့လည်းပြောပါရယ်ရိုဟင်ဂျာတွေလက်တလောရင်ဆိုင်ရတဲ့ပြဿနာတွေကိုဖြေရှင်းဖို့နဲ့စားနပ်ရိက္ခာအပါအဝင်တခြားစိန်ခေါ်မှုတွေအကြောင်းကိုလည်းအိတ်ဖွင့်ပေးစာမှာထည့်သွင်းရေးသားထားတယ်လို့ပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အထောက်ပံ့ရန်ပုံငွေဖြတ်တောက်မှုကြောင့်စားနပ်ရိက္ခာအကူအညီတွေလိုအပ်နေချိန်မှာအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကဒုက္ခသည်စခန်းကိုမနေ့ကလာရောက်အကဲခတ်ခဲ့ကြတာပါဒီခီးစဉ်မှာတော့ Republican အောက်လွှတ်တော်အမတ် Richard McConnick နဲ့အာနာယဒီမိုကရက်ပါတီအမတ် Ed Case တို့အပါအဝင်အဖွဲ့ဝင်17ဦးလိုက်ပါသွားခဲ့တာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်နေတဲ့အတွက်နာမည်ကြီးဖျားကြောင်တစ်ခုပြိုကျလို့လူ12ဦးသေဆုံးခဲ့တာပါဝင်အနည်းဆုံးလူ62ယောက်သေဆုံးခဲ့ပြီးကယ်ဆယ်ရေးဝန်ထမ်းတွေကလည်းဒီကနေ့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဟာမာချေပရာဒက်ရှ်ပြည်နယ်အတွင်းရက်စက်မိုးသည်ထန်စွာရွာသွန်းပြီးခဲ့တာကြောင့်အဆောက်အုံတွေပြိုကျပျက်စီးတာအပြင်မော်တော်ကားတွေနဲ့တံတားတွေပါရေထဲမျောပါကုန်ပါတယ်။အိန္ဒိယနိုင်ငံမှာနှစ်စဉ်မိုးရာသီရောက်တိုင်းရေကြီးမြေပြိုမှုတွေဖြစ်လေရှိပေမဲ့ဥတုရာသီပြောင်းလဲမှုကြောင့်အဲ့လိုဖြစ်ပေါ်တဲ့အကျိန်းရင်းနဲ့ပြင်းထန်မှုနှုန်းပိုဆိုးလာနေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ဟာမာချေပရာဒက်ရှ်ပြည်နယ်တစ်ခုထဲမှာတနင်္ဂနွေနေ့ကဆလို့တေဆုံးသူ52ဦးရှိခဲ့ပြီးလမ်းတွေပိတ်နေတဲ့အတွက်ထောင်နဲ့ခြေတဲ့သူတွေပိတ်မိနေသလိုလျှက်စစ်တပ်အားလိုင်းတွေနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရှိသမျှလူအကုန်လွတ်ပြီးဆောင်ရွက်နေတယ်လို့ပြည်နယ်ဝန်ကြီးချုပ်ဆုပင်ဒာဆာစာခူကမနေ့တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
တရုတ်နိုင်ငံမြောက်ပိုင်းမှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုခဲ့တဲ့အတွက်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိပြီး3ဦးပျောက်ဆုံးကသေဆုံးသူဦးရေလည်းတိုးလာနိုင်တယ်လို့နိုင်ငံပိုင်မီဒီယာကဒီနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကလည်းစံချိန်တင်မိုးရွာသွန်းကရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးနိုင်ငံရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းတန်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပါတယ်။ရှမ်းစီပြည်နယ်ရှီယန်မြို့တောင်ဘက်မှာလည်းရေလွှဲမှုကြောင့်အိမ်နှလုံးမျောပါသွားကလမ်းတွေတံတားတွေနဲ့အခြားအခြေခံအဆောက်အုံတွေပျက်စီးသွားခဲ့ရတယ်လို့နိုင်ငံပိုင်ရေဒီယို CNN မှာဖော်ပြထားပါတယ်။တပ်ဖွဲ့ဝင်တရားနဲ့မိသက်သမားတွေကကယ်ဆယ်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်း CNN မှာဖော်ပြထားပါတယ်။ရှီယန်မြို့အရေးပေါ်စီမံအုပ်ချုပ်ရေးမှုဘူရီရဲ့ထုတ်ပြန်ချက်အရ လူ980ကျော်ဟာအသက်ကြီးကိရိယာတွေနဲ့ရှာဖွေရေးခွေးတွေကိုအသုံးပြုကာကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ပြောသွားပါတယ်ရှင်
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မာဝီကျွန်းမှာလောင်ခဲ့တဲ့တော်မီကြောင့်သေဆုံးသူအရေအတွက်ဟာ69ဦးရှိသွားပြီဖြစ်ပြီးကယ်ဆယ်ရေးဝန်ထမ်းတွေကအသေးစိတ်လိုက်လံရှာဖွေမှုတွေပြီးဆုံးချိန်လာမယ့်ဆယ်ရက်အတွင်းမှာသေဆုံးသူအရေအတွက်နှစ်ဆဖြစ်သွားနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တနင်္လာနေ့မှာပြောပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမာဝီကျွန်းမှာဖြစ်ခဲ့တဲ့တော်မီလောင်မှုဟာလွန်ခဲ့တဲ့နှစ်ပေါင်းရာစုနှစ်တစ်ခုအတွင်းအမေရိကန်သမိုင်းမှာအဆိုးရွားဆုံးဖြစ်ပြီးတော့အခုချိန်ထိအဓိကလောင်ကျွမ်းမှုဖြစ်ခဲ့တဲ့လဟိုင်းနာမြို့ရဲ့လေးပုံတပုံကိုပဲရှာဖွေစစ်ဆေးမှုတွေလုပ်ဆောင်နိုင်သေးတယ်လို့ဆိုပါရယ်မီးလောင်ထားတဲ့ရာနဲ့ချီတဲ့အိမ်တွေနဲ့မော်တော်ကားတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကအနက်ခံခွေးတွေနဲ့လိုက်လံရှာဖွေပြီးချိန်မှာတေဆုံးသူအရေးအတွက်ထတ်တိုးလာဖို့တေချာသလောက်ရှိတယ်လို့ပြည်내အုပ်ချုပ်ရေးမှူး Josh Grimm ကပြောပါရယ်ကျွန်းပေါ်မှာရှိတဲ့တမိုင်းဝင်ကမ်းခြေမျိုးဖြစ်တဲ့လဟိုင်းနာမျိုးတစ်ခုလုံးနီးပါးမိတဲ့ပါသွားခဲ့ပြီးကြိုတင်တတိပေးမှုလုံးဝမရှိခဲ့ဘူးလို့အသက်ရှင်ကြံရည်သူတချို့ကပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်မအလင်မာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုရင်းဆုံးတော့ KNP နဲ့မြရီဘမာစစ်ကောင်စီနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုစပြီးတော့ပြောပြပေးပါမယ် KNP နဲ့မြရီမျိုးအတွင်ကလက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူဖို့စ조사နေတဲ့စစ်ကောင်စီတပ်တွေနေကြားဆောင်တပ်တွေနဲ့တစ်ဖက်မှာကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဒီအပိုင်းတိုက်ပွဲပြင်းထန်နေပါတယ်နဖတ်ထိခိုက်ကြဆုံးမှုတွေရှိသလိုစစ်ကောင်စီဘက်ကဒီကနေ့လက်နက်ကြီးတွေနဲ့စတိုက်ပစ်ခတ်နေလို့ဘာသာရေးအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ကရင်ပြည်နယ်မြောက်ရီမြို့အတွင်းစစ်ကောင်စီဘက်ကလက်လွတ်ခဲ့ရတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရောက်ယူဖို့ကြိုးစားနေတာမှာစစ်ကောင်စီတပ်တွေနဲ့ BGF နယ်ခြားဆောင်တပ်တွေကတစ်ဖက်ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒီစခန်းကိုရရှိဖို့အတွက်မြောက်ရီနဲ့မဲထော်တလေးရွာကြားကလမ်းပိုင်းတစ်ခုကိုစစ်ကောင်စီနဲ့နယ်ခြားဆောင်တပ်တွေကဒီကနေ့မနက်မှာပိတ်ထားလိုက်တယ်ဆိုပြီးဒေသခံတွေကပြောပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်အခက်တောင်တိုက်ပွဲပေါ့နော်အခန်းကုန်းပေါ့ကျွန်တော်လွန်ခဲ့တဲ့ဇူလိုင်လနောက်ဆုံးတော့ကနေတိန်းထားတာကိုစစ်ကောင်စီတပ်ကနေပြီးတော့အင်အားသုံးပြီးတော့သူတို့ကဒီတောင်ကုန်းကိုပြန်ယူဖို့အတွက်တိုက်ပွဲတွေဆက်လိုက်ဖြစ်လာတယ်ဒီဒီနေ့ချင်းဆိုလို့ရှိရင်ကျွန်တော်တိုက်ပွဲထိတွေ့တဲ့ပွဲဆင်ရင်ခက်မနေဖြစ်လာအဲ့တော့ဒီနေ့မနက်မှဆိုလို့ရှိရင်လည်းလက်နက်ကြီးပစ်ခုတွေနဲ့သူတို့ကဆိုးဆစ်တင်လာတာပေါ့နော်အဲ့ဒီမှာပူပေါင်းကသူတို့ကဆက်ကားစားနဲ့ PGF ကပူပေါင်းတာပေါ့နော် PGF ပူပေါင်းပြီးတော့ဆိုးဆစ်တင်လာတယ်ဒီတမလေးလေးတမမှုကိုယ်တိုင်ကုတ်ကဲပြီးတော့ဒီချစ်စင်ကိုဆောင်ရွက်နေတာ CNU CNL ပူပေါင်းတပ်ဖွဲ့နဲ့ကျွန်တော်တို့ PGF တပ်ဖွဲ့ကပူပေါင်းပြီးတော့ပြန်လည်ခုခံနေတာသူတို့ဒီဒီစီလီတော့တောင်ကြီးများတော့မကတ်လာနိုင်သေးဘူးဒီတရားနဲ့ဆိုရင်တော့မှဆက်မော်တာတွေနဲ့ပေါ့နော်တောက်လျှောက်ပြစ်ကူပေးနေတိုက်ပွဲတစ်ခုကိုပြင်းထန်တယ်ဒါပေမဲ့ထူးခြားတာကသူတို့လေရင်ပြစ်ကူမပြူသေးတာတော့အခုချိန်ကြီးတော့မကြားရဘူးပေါ့နော
်လက်ခတ်တောင်စခန်းကုန်းကို9ရက်အတွင်းပြန်လည်သိမ်းယူဖို့စစ်ကောင်စီကနေကြားဆောင်တက်တီနဲ့ပြင်ဆင်နေတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းရင်းမြစ်ကပြောပါရယ်ဒီအတွက်လက်နက်ကြီးပစ်ခတ်တာတွေကပြင်းထန်နေပြီးတိုက်ပွဲအနီးအနားကဘာသာရေးအဆောက်အဦတွေပျက်စီးတာတွေရှိနေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်ကပြောပါရယ
်ဒီကျွန်တော်တို့မိသားစုများနဲ့ချိန်လက်ခတ်တောင်ဂျာကစခန်းကုန်းကိုတိမ်းမယ်ဆိုတော့အိနာကသွားလာပြီးတော့အိနာမှာဖုန်းကြောင်းတွေလည်းရှိတယ်ချက်ကြောင်းတွေလည်းရှိတယ်လေကျွန်တော်စီးရင်ရတော့ငါးခုပြည့်စုံတယ်လို့သိရ
ထိခိုက်ကြဆုံးစီးရင်နဲ့ပတ်သက်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကအခုလိုပြောပါရယ
်အကြဆုံးကတော့ညကျွန်တော်စီးရင်ရဆိုလို့ရှိရင်သူတို့ကဗိုလ်ကြီးနှုတ်အပေါ်ဝင်ရဲဘော်19ဦးကြာဆုံးတယ်ထိခိုက်ဒဏ်ရာက34ရောက်လို့တော့ကျွန်တော်သတင်းရတာပဲကျွန်တော်ဘက်ကလည်းဒီရဲကောင်တူချဆုံးတယ်အရှိဦးတန်ရရတော့ဗောနော
်နှစ်ဖက်ထိခိုက်ဒေဆုံးစီးရင်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိသေးပါဘူးဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးဒီအတော်တွင်လက်ခတ်တောင်တိုက်ပွဲမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့ และแม่จีและแม่เงยยูซองลาบีและแม่ชาจาวกอบราเซจาวเบกาเล่ปงเนตกว่าตินทุกเปลี่ยนทาวาเร่และขัดจังดีตามากิเยมิโอตาซิโอเคเอ็นยูเคเอ็นเอลีจะมาเช่ากับเจตินเน่ปูบองจะพ่อยปาวินเน่กอบราเซจาวเจตินเน่เซจาวเฟเดรเวยองนี้จะพ่อยปูบองบีเซกองซิเจติโกไต่ไข่นีราเจ็บปาเร่และขัดจังสักครั้งงูรอปูบองจะพ่อยเบกายูไลล่านัสเซตเยนิกาเตยูทาเกราเจ็บปาเร่เช่น
ကရင်ပြည်နယ်မြောက်ရီပမာစစ်ကောင်စီနဲ့ကရင်ယူပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်တဲ့နေရာချင်းတွေကိုမအေးမှာကပြောပြပေးကြပါဗျ။ဖြူရဲမြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုတ်တန်တွေပါတွေ့ဖက်ပြီးတော့မြဆဲနိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးကို ICJ မှာတက်တဲ့ထွက်ဆိုပေးဖို့ရိုဟင်ဂျာတွေတောင်းဆိုတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ်။ NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးအနေနဲ့ICJ မှာတက်တဲ့အဖြစ်ထွက်ဆိုပေးဖို့ရိုဟင်ဂျာခေါင်းဆောင်တချို့ကတောင်းဆိုလိုက်ပါတယ်။ဒီကနေ့27ရာစုခေတ်မှာလူမျိုးတုံးတက်ဖြတ်မှုအထိကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုအပြင်းထန်ခံခဲ့ရတဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုပေါ်ဆောင်ခွင့်မရခဲ့တဲ့အပေါ် NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးကအများပြည်သူသိအောင်တောင်းပန်ခဲ့ပါတယ်။
ဒီဘော်ရိုဟင်ဂျာအတိုင်းဝိုင်းဥဆောင်လှူရှားနေသူတချို့ရဲ့တုတ်ပြန်ချက်တွေကိုမှတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးမှာပါရှင်။ဆိုတော့ဒီကဒီဝန်ကြီးပြောသွားတဲ့ဟာကဘာလဲဆိုတော့သူကဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့60ချောင်းကျွေးလောက်သွားတယ်။အဲ့မှာသူအများကြီးကြုံခဲ့ရတယ်တွေ့ခဲ့ရတယ်။ဒါပေမဲ့အဲ့ဒီဟာတွေကိုခုနအဲ့ဒီတုန်းကပေါ့နော်ဒီ ိုးတဲ့ကကြတော့အဲ့မှာတရေအောင်ချတာတို့ပြီးလို့ရှိရင်လည်းသူတို့ဒီလော်အဲ့ဒလိုဒီမီဒီယာတွေကိုလည်းပြောလို့မရတာတို့ပြီးအထူးသဖြင့်ပို့ဆိုးရတာကဒီတရင်တွေဒီဝင်ကြီးပြောပုံရသူကဒီကျွန်တော်ဝင်ကြီးဌာနကနေသက်ဆိုင်ရာဒီနိုင်ငံတော်တိုင်ပင်ကိုတင်ပြတဲ့တရင်တွေမှာလည်းအဲသူတို့ကအကုန်လုံးသိနေတယ်အဲ့ဒါကြောင့် PR တွေပေးတယ်မလွတ်လပ်ဘူးဟိုဒါပေမဲ့တရားတွေကိုလည်းသူတို့ကတော့ဒီတချို့ဟာတွေကိုလည်းသိရင်လည်းတရားဝင်ပြောလို့မရဘူးသူအဓိကပြောသွားတာကတော့ဒီမြေပြင်မှာဒီထွေအုပ်လုပ်ခေါ်တဲ့ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတင်ပြတဲ့တတင်းတဲ့ပုံမှာအခြေခံပြီးမှပဲသူတို့ကဒီလောက်ရတယ်ခံရတယ်ဒါကြောင့်မလို့ဟိုအဲ့ဒါမျိုးကိုနော်သူတို့ကဒီလောက်ပဲတင်းတဲ့လောက်လုတ်ပေးတင်းတဲ့လောက်မလုတ်ပေးနိုင်ဘူးအဲ့ဒီအတွက်လည်းသူကပဲနော်ရိုဟင်ဂျာလူတို့ကိုတောင်းမဲ့နေ
ဒါကတော့ဥသိမ့်စိန်အစိုးရလက်ထက်ကရိုဟင်ဂျာပြည်သူလွတ်တော်အမတ်ဟောင်းဖြစ်ခဲ့တဲ့ဥရွှေမောင်ကနေ VOA ကိုဇွန်ကနေပြောသွားတာပါဇူလိုင်လကအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တဲ့ဒေါက်တာဝင်းမြတ်အေးရဲ့ခီးစဉ်အတွင်းရိုဟင်ဂျာအတိုင်းဝိုင်းနဲ့နှစ်နာရီကြာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့သူကပြောပြခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်ဖွဲ့ကိုနှိမ်နင်းဖို့ဆိုပြီးစစ်တပ်ရဲ့လက်မြေရှင်းလင်းရေးမှာအင်အားအဆမတန်သုံးဖိနှိပ်ခဲ့တဲ့အတွက်ရိုဟင်ဂျာတွေတိမ့်တဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြရပါတယ်။အဲ့ဒီအချိန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့ဝင်လူကယ်ပြန်ဝင်ကြီးအခု NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူသားစာနာဝင်ကြီးအဖြစ်တာဝန်ယူထားတဲ့ဒေါက်တာဝင်းမြတ်ကြီးအနေနဲ့သူဘက်ကပြက်ကွက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရိုဟင်ဂျာအတိုင်းဝိုင်းကိုတရားဝင်တောင်းပန်ခဲ့ကြောင်းဥရွှေမောင်ကပြောပါတယ်။ဒီတိုင်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းဖြစ်တဲ့ BROU ဥက္ကဋ္ဌဦးထွန်းခင်ရဲ့တုံ့ပြန်ချက်ကတော့
ဒေါက်တာဝင်းမြတ်ပြောကြပုံမှာကျွန်တော်အနေနဲ့ကြိုဆိုပါတယ်။ဒါကကျွန်တော်တို့နိုင်ငံမှာတာဝန်ခံမှုတာဝန်ရှိမှုတာဝန်ခံမှုဆိုတဲ့ဟာရှိတာရှိသလိုအခုအချိန်မှာကျွန်တော်တို့ကကျွန်တော်တို့ຫນွေဥတော်လည်ရေးနဲ့ရှေ့အနာဂတ်ကျွန်တော်တို့Federal Union Federal Democracy ဘက်ကိုကျွန်တော်တို့သွားနေတဲ့နိုင်ငံကျွန်တော်တို့နိုင်ငံမှာလူမျိုးစုအလုံးရှိသလား inclusive အားလုံးပါဝင်တဲ့ Federal Democracy နိုင်ငံဘက်ကိုဥတည်တဲ့ဥတည်ပြီးသွားတဲ့အချိန်မှာဒါကျွန်တော်တို့အတွက်အားလုံးအတွက်ကောင်းတဲ့လက္ခဏာတစ်ခုပါ
ဦးထွန်းခင်ကိုယ်တိုင်လည်းမြန်မာစစ်ကောင်းဆောင်တွေကိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုစတာတွေနဲ့အာဂျင်တီးနားနိုင်ငံတရားရုံးမှာအမှုဆွဲတင်ထားတာပါလက်ရှိနယ်သာလန်နိုင်ငံဒီဟိတ်မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးမှာစစ်ကောင်စီရင်ဆိုင်နေရတဲ့ဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်မှာကိုယ်တိုင်တွေ့မြင်ခဲ့ရတဲ့ဒေါက်တာဝင်းမြတ်ကြီးအနေနဲ့သ
တက်တည်ဖြစ်ထွက်ဆိုပေးဖို့လဲဦးထွန်းခင်ကအခုလိုတောင်းဆိုသွားပါတယ
်တစ်ဖက်မှာဒေါက်တာဝင်းမြဲရေးကဝန်ခံဒေါက်တာဝင်းမြဲအနေနဲ့ဒီလိုတောင်းပန်ထားတယ်လို့နောက်တစ်ဖက်မှာလည်းအထူးသဖြင့်ဒေါက်တာဝင်းမြဲကိုကျွန်တော်တို့ပြောချင်တာက International Court of Justice မှာကျွန်တော်တို့မှာ genocide အမှုရှိတယ်လူမျိုးတို့တပ်ဖြတ်မှုအမှုတစ်ခုကံပြီးအနေနဲ့ဆွေးထားတယ်ဒါကကျွန်တော်တို့နိုင်ငံမှာဒီစစ်တပ်ကဘယ်လောက်ထိလူမျိုးတို့တပ်ဖြတ်မှုကိုလုပ်ခဲ့တယ်လဲဘယ်လောက်နှိပ်ပေါင်းများကဘယ်လိုပါဝင်ပတ်သက်နေခဲ့တယ်လဲဆိုတာဒေါက်တာဝင်းမြင့်ရေးတယောက်အနေနဲ့အဲတာဝန်ရှိခဲ့တဲ့လူတယောက်အနေနဲ့ဘယ်လိုမြင်တွေ့ခဲ့တယ်ဘယ်လိုရှေ့ဆက်ပြီးတော့ဒီအမှုအတွက်တရားမျှတမှုရဖို့အတွက်တစ်ဖက်တစ်လမ်းကနေတရားရုံးမှာတက်တည်တွေတွက်ဆိုပေးဖို့လို့ကျွန်တော်အနေနဲ့တောင်းဆိုခြင်းနဲ့အဲ့ဒီရှင်အားဆိုရင်ကျွန်တော်နိုင်ငံအတွက်အမတန်မှကောင်းတဲ့အနာဂတ်ကိုရှေ့ဆက်ကျွန်တော်တို့တွားဖို့အတွက်တရားမျှတမှုရဖို့ဟာတခုမှလည်းအများကြီးအထောက်အကူဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ
်။ Energy ဝင်းကြီးဒေါက်တာဝင်းမြတ်အေးကို ICJ မှာတက်တည်ထွက်ဆိုပေးဖို့ရိုဟင်ဂျာခေါင်းဆောင်တချို့ကတောင်းဆိုခဲ့တဲ့အကြောင်းမယ်ရင်ဇနိုင်ကပြောပြပေးခဲ့တာပါ။အခုတော့ဖားကတ်မြို့နယ်ဘက်မှာမြေစာပုံပြူကြလို့တည်ဆုံးသူတွေရှိတဲ့တဲ့ရင်ကိုဆက်ပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်အင်းညာတာယာကျေးရွာအုပ်စုကမနမော်မှာမြေစာပုံပြိုကျပြီးလူအယောက်40ဝန်းကျင်ရေလိုင်းရိုက်ပြီးတော့ပျောက်ဆုံးခဲ့ရမှာဒီကနေ့ညနေပိုင်းအထိကတော့ရုပ်အလောင်း20ဝန်းကျင်လောက်ရှာတွေ့ထားပါတယ်။ရှာပွေးလုပ်ငန်းတွေကိုတော့ဖားကတ်မြို့နယ်မှာရှိတဲ့လူမှုရေးအဖွဲ့တွေကအဓိကဆောင်ရွက်နေပြီးမြေပြိုတာတွေထပ်ဖြစ်တဲ့အပြင်မိုးကလည်းအဆက်မပြတ်ရွာနေတာကြောင့်ရှာပွေးကယ်ဆယ်ရေးလုပ်ငန်းကြံ့ကြာမှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုမတ်စုမုံကပြောပြပေးပါရှင်။
ကချင်ပြည်နယ်ဖားကတ်မြို့နယ်အေးမြတာယာကျေးရွာအုပ်စုကမနမော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ညနေ 3:00 ခွဲကမြေစာပုံပြိုကျခဲ့ပါတယ်။ရေမစေးကြောက်ရှာဖွေတဲ့သူတွေနဲ့ရွှေမျောတိုက်တဲ့သူတွေဟာရေကန်လိုဖြစ်နေတဲ့ကျင်းဟောင်းနှစ်ဘေးမှာအလုလုနေကြတဲ့အချိန်မှာအမြင့်ပေ300ကျော်ရှိတဲ့မြေစာပုံကြီးကကျင်းဟောင်းရေကန်ထဲကိုပြိုကျခဲ့တာဖြစ်ပါတယ်။အဲ့ဒီပြိုကျတဲ့ဒဏ်နဲ့ရေလိုင်းရိုက်ခတ်တာကြောင့်လူ40လောက်မျောပါပြီးတော့ပျောက်ဆုံးသွားခဲ့ပါတယ်။ဖားကတ်မြို့ကလူမှုကူညီအဖွဲ့တွေကပျောက်ဆုံးတဲ့သူတွေကိုရှာဖွေခဲ့ပေမဲ့တနင်္လာနေ့ကအထိတလောင်းမှမတွေ့ခဲ့ပါဘူး။ဒီကနေ့နေ့ကင်းတနားရီခန့်မှာတော့ရုပ်အလောင်း12လောင်းစပြီးတော့ရှာဖွေတွေ့ရှိခဲ့တယ်လို့အခင်းဖြစ်ပွားရာနေရာကိုရောက်ရှိနေသူတဦးက VOA ကိုအခုလိုပြောပြပါဗျ
။ဒီနေ့တနားရီအထိတော့အလောင်း12လောင်းပေါ်ခဲ့ပါတော့။ပျောက်ဆုံးတာကစင်းနာပေးဟာအကုန်လုံး36ယောက်ရှိတယ်။တခြားပန်ရှင်မဲ့ပါလဲရှိနေတယ်ပန်ရှင်ဆေးဦးမှာဒီအဖက်တန်ရတာ6ရောက်ရှိရကုန်လုံး3ရက်မြောက်နေ့မှာအလောင်းတွေပေါ်လာပါတော့
ဒီကနေ့ညနေ 3:00 နာရီအချိန်ခန့်အထိကတော့အလောင်း18လောင်းအထိရှာဖွေတွေ့ထားပါတယ်လက်ရှိမှာပြိုကျတဲ့မြေစာပုံအလဲကနေရေစိမ့်ကြပြီးတော့မြေထပ်ပြီးတော့ပြိုကျတာကြောင့်ရှာဖွေရေးဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကလည်းအခုလိုပြောပြပါတယ
်ဟာဒီမနာကအလောင်းကိုလုံးနေတယ်ဆောင်ရွက်တယ်ဆိုတောင်ပြေနေတောင်ပြေလို့ကျန်တော့ကျန်တယ်ပြီးတော့ဟာမိုးရရတောင်ပြန်ပြည့်တယ်။အဲဒီကတော့ဒီမျိုးတွေကနေမှပေါက်ဖက်လာမှတော့ဒီနေ့
တခြားကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့ညနေ 4:00 နာရီခန့်မှာ22လောင်းတွေ့ထားကြောင်းနဲ့တည်ဆုံးတဲ့သူဒဏ်ရာရတဲ့သူတွေကိုဂယုဏာကြီးထောက်ပံ့မှုပြင်ဆင်နေတယ်လို့ပြောပြပါဗျ
။ဟုတ်ကဲ့ဒီဒေါက်တာဖတ်ပေါ်လို့ဒီထောက်ပံ့နေတာတွေကတော့ဒဏ်ရာရတဲ့သူတော့၄သိန်းလောက်ကြားတယ်။ဟိုတော့၁သိန်းလောက်ကြားတယ်ဒီရဲ့သူတွေကတော့ဒါပေမဲ့သူကတော့မသိချင်းကျွန်တော်တို့ကလည်းတော့ကြုံနေတော့တော့ကန်းနမတော့မနေဘူး
။ညနေ 4:00 နာရီခွဲအချိန်မှာတော့23လောင်းတွေ့ရှိထားပြီးဖြစ်ပါတယ်။ဖားကန့်ဒေသမှာမြေစာပုံပြိုကျတာကြောင့်မြေပြိလို့ဒါမှမဟုတ်ရင်းနှစ်တေဆုံးတာတွေမကြာခဏဖြစ်ပွားတတ်ပါတယ်ဒီလ5ရက်နေ့ကလည်းမှော်စီစာကျေးရွာမှာမြေပြိုကျတာကြောင့်လူတအူးအသက်ဆုံးခဲ့ရပါတယ်2020ခုနှစ်ဇူလိုင်လ2ရက်နေ့ကဖြစ်ပွားခဲ့တဲ့ဝေခါမှော်မြေစာပုံပြိုကျမှုမှာတော့လူ180ကျော်တေဆုံးခဲ့ရပါတယ်ဒါဟာဖားကန့်မြို့နယ်မှာအသေးအပြောက်အများဆုံးဖြစ်စဉ်ဖြစ်ခဲ့တာပါဒီဖြစ်စဉ်မှာတော့အမျိုးသားတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကနဦးအနေနဲ့ဒဏ်ရာရသူတဦးကိုကျပ်ငွေ2သိန်း၊တေဆုံးသူတဦးအတွက်အမိသားစုကိုကျပ်ငွေ5သိန်းထောက်ပံ့ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပင်းပြည်ပအလှရှင်တွေရဲ့စုပေါင်းငွေနဲ့ဒဏ်ရာရသူတဦးကိုကျပ်ငွေ5သိန်း၊တေဆုံးသူတဦးအတွက်ကျပ်ငွေ30ထောက်ပံ့ပေးအပ်ခဲ့ပါတယ်။ဖားကန့်ဒေသမှာဆက်ရန်နရားကြီးတွေကိုအုံပြုပြီးအလွန်ကျွံကြောက်စိမ့်တူဖော်တာနဲ့စီကမ်းမဲ့မြေစာပုံစွန့်ပစ်တာကြောင့်မြေစာပုံပြိုပြီးတော့အခုလိုလူထိခိုက်တေဆုံးတာတွေမကြာခဏကြုံရတတ်ပါတယ်။ Now Mizari Uru Chang Nego Jayao Da Changle, Nisin Lulu Moya di Ma Yeji Yeshamuri Piaralu, the Bawa Bawinji Ye Sang Yuan Niduriga, Weban Biosu Jabare, Gachin Lulu Achibu Lumu Adem Pue Setau Puegaro, Asoya Assessa Damaga, Gachin Lanakai Puerine, Gomini Jirigaba, Dawin Yu Mu Dawin Kamu Mashibene, Zhao Zenego Dupo Niraja, the Bawa Bawinji Piasibi, Lure at the Song Shong Yajang, Deep Shimurin, Tapiro Majoya Ao, Zhao Zen Dupo Rane, Sima Kangwe Murigu, Sanitaja Lo Samu Luajang, Daidoni Varishin.
ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်ကမြေစာပုံပြူကြရမှာတေဆုံးသူအလောင်း20ခန့်ရှာဖွေတွေ့ရှိခဲ့တဲ့တဲ့မတ်စုမုံပြပြပေးခဲ့တာပါ။ဗီဒီယိုမြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်အပြင်အွန်လိုင်းကနေဆိုရင် Facebook နဲ့YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဟဝိုင်ကျွန်းစုကလဟိုင်းနာမြို့မှာနေထိုင်သူမြန်မာအားလုံးဘေးရန်ကင်းကြရဲလို့လဟိုင်းနာမှာအလုပ်လုပ်ကိုင်နေတဲ့ကိုကျွန်းလပိုင်းကပြောပါရယ်။အမေရိကန်ပြည်အောင်စုတမိုင်းမှာအစိုးရဆုံးသဘာဝမီးဘေးအနေနဲ့ဖြစ်တက်မှတ်လာရနိုင်တဲ့မော်ဝီကျွန်းကမီးမှုန်တိုင်းကြောင့်လူတွေရာနဲ့ချီသေဆုံးပြီးတော့ထောင်နဲ့ချီလည်းအဆက်အ ြေးထားပါတယ်။စစ်တွေရေးတိုင်တွင်မီးလောင်ပျက်စီးပြီးတော့လိုင်းမကောင်းတာကြောင့်ပုံကြည်လင်မှုမရှိတာကိုကြွန်တင်ပြီးတော့တောင်းပန်အပ်ပါတယ်ရှင်။
ဟုတ်ကဲ့ပါကိုကျွန်တော်ဖိုင်အခုဆိုလို့ရှိရင်လဟိုင်းနာမှာနေတဲ့သူတွေနောက်အလုလုကဲ့သူတွေဆိုလို့ရှိရင်ဒီလဟိုင်းနာမြို့ရင်းကိုပြန်လာပြီးတော့ပေါ့နော်သူတို့နေခဲ့တဲ့နေရာဒါမှမဟုတ်ရင်အလုလုခဲ့တဲ့နေရာတွေကိုပြန်လာပြီးတော့ဟိုကြည့်ရှုပြီးတော့လိုဘက်တာတွေပြန်ပြီးတော့သိမ်းဆည်းဖို့ခွင့်ပြုထားတဲ့ဆိုတာမျိုးသိရပါတယ်ကိုကျွန်တော်ဖိုင်ကလည်းလဟိုင်းနာမှာအလုလုတာဆိုတော့အခုဒါဟိုဒီလဟိုင်းနာကိုရောက်နေတဲ့အတွေ့အကြုံလေးကိုအရင်စပြောပြပေးအောင
်လဟိုင်းနာ resident လောက်ပဲလာလို့ရတယ်ဒါနဲ့အလုတ်ကြတော့လေကျွန်တော်တို့ကအလုတ်ကအလုတ်လုတ်လို့ရကြတယ်အဆင်မပေါ်ကိုကကိုလုတ်တဲ့ညမှာဟိုရှင်းလာလုတ်တဲ့သဘောပဲရှိသေးတယ
်ဟုတ်ကဲ့
လဟိုင်းနာပဲချမ်းသာလူတော်မှဟိုပဲမှာအရင်မီးမလုံးကျန်ဖက်ကျဲတဲ့လူတွေကတချို့ကြတော့လေဒီပါပဲနေတယ်ဆိုပေမဲ့ဟို ID ကျန်ဟိုဘက်ကဟာဖြစ်နေ
ဟုတ်ကဲ့
သူတို့ကတချို့ကလာလို့ရတယ်တချို့ကလာလို့မရဘူ
းအခုဆိုလို့ရှိရင်သတင်းမီဒီယာတွေမှာဒီတော်မီကြောင့်ပေါ့တည်ဆုံးတဲ့သူက90ကျော်သွားပြီ100နီးနီးလောက်ကတ်နေပြီနောက်ဟိုပျောက်ဆုံးတဲ့သူတွေလည်းတော်တော်များများရှိနေတယ်ဆိုပြီးတော့သိရပါတယ်ဆိုတော့ဒီပျောက်ဆုံးတဲ့သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပါအောင
်ဟုတ်ကဲ့မနေ့ကဖြစ်ဆိုတော့90ကျော်အလောင်းရတယ်ပေါ့ဒါပေမဲ့ဒီတောင်ကျော်ကပျောက်တယ်ဆိုတော့တချို့ဖြစ်နေတာဟိုဆာဗစ်လိုင်းဟိုကြောင့်လည်းဖြစ်နေတယ်ပျောက်တာတော့အဲ့လောက်ကြီးပျောက်တယ်ဆိုရင်တော့ညာအများပဲတော့ပြင်လေတဲ့သူတို့ကဟိုဒီခုန်ဆင်းနေတဲ့အဲ့လိုမျိုးဟိုလေလေးတိုက်တာဟိုတဲ့တော့ဒီဝက်ကသူကအရန်နေနေပပဟိုရေနေနေပပကူတက်တဲ့လူလူဆိုရင်တော့မှဒီရေလိုက်တော့ပေါ့အဲ့လိုလေလေပုံကံနဲ့ဆိုတော့စိတ်မခံနိုင်တော့ဘူးအဲ့ဒါကြောင့်တေတာများတယ်ဒါပေမဲ့တချို့ဒီတထောင်ကျော်ဆိုရတော့ဟို service လိုက်ပြန်လို့အဆက်တမရတာပဲဖြစ်ပုံများတယ
်ဒီမော်ဝီကျွန်းလဟိုင်းနာမှာဆိုရင်မြန်မာဘလောက်လောက်နေပါလဲ
မြန်မာကအကုန်လုံးဟိုအိုင်မာနေတာ3ယောက်ပေါ့တယောက်ကအခုကျွန်တော်တို့ဖက်ချမ်းမှာရှိတယ်တယောက်ကကြံခဲ့တဲ့တယောက်ကကျွန်တော်စောစောတိခဲ့သူကလေဟိုအများထားတဲ့နေရာဟိုဟိုတယ်မှာပဲသူအင်ရှင်လီလာဒီကာဗနာပဲချပေးနေတယ်သူတို့အဲ့မှာပဲနားနေလေကျွန်တော်နဲ့နောက်တယောက်ကကျွန်တော်အိမ်မှာရှိတယ်နောက်ဟိုစစ်ကတ်တပါတော့ပူလာပဲမှာပေါ့
အစိုးရရောအခုလိုမျိုးဒီဒုက္ခရောက်နေတဲ့သူတွေကိုဘယ်လိုအကူအညီပေးတယ်လို့သိရပါလဲ
လုံးလုံးဆရာတော့ဘာမှမကြားသေးဘူးပြသူတို့ကဒီဆက်ပြေးတဲ့လူကလေဒီနပီလီဘတ်ချမ်းမှာသူတို့ကင့်ထူထားပေးတယ်အဲ့မှာပူတဲ့လူကလာလူတယ်လူတဲ့လူကအဲ့မှာစားတောက်ဝင်လာယူလို့ရတယ
်ဟုတ်ကဲ့ပါကိုကျွန်တော်ပိုင်အခုလိုမျိုးဖြည့်ချပေးတဲ့အတွက်အထူးရဲ့ကျေးဇူးတင်ပါတယ်အခုလိုဒီတဘာဝဘေးရန်ကြီးရေဟိုကြားရောက်ပြီးတဲ့အခါမှာလည်းပဲအားလုံးဘေးရန်ကင်းကင်းနဲ့အားလုံးအဆင်ပြေစေဖို့ဆုတောင်းပေးပါရစေ
။ဟုတ်ကဲ့ပါကျေးဇူးပါ
ဟဝိုင်တောမီနဲ့မြန်မာနယ်ပွားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးလဟိုင်းနာမြို့မှာအလုပ်လုပ်ကိုင်နေသူကိုချွန်လဖိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့ကြေညာပေးထားတာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြညီကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များရဲ့10မိနစ်ဗီဒီယိုသတင်းလေးတွေနဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
် VOA American Band ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ရဲ့2023ခုနှစ် August 15ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ light to meter 32 kHz 9383ညနဲ့9383ည light to meter 51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့ silent meter 190 kHz 1905ရုပ်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဆေးရည်တောက်လဲတွေအတွက်ရေရရှိတာခက်ခဲတဲ့အကြောင်းစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေနဲ့ Robin Jones ကအချင်းတောင်ဟောင်းအကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညအပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကဏ္ဍခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါရစေ။မကွေးတိုင်းဧရာဝတီမြစ်အနောက်ဖက်ကန်ကဆယ်ရီတောက်လေတွေမှာရေရရှိတာမမျှတတဲ့အတွက်အခုအချိန်ထိစိုက်ပျိုးနိုင်ခြင်းမရှိတဲ့လေတွေရှိနေပါတယ်။ဒီအကြောင်းအပါအဝင်ဆယ်တီဆောက်မှုတွေကြောင့်ထိခိုက်ဆုံးရှုံးကုန်ရတဲ့အကြောင်းကိုလည်းလေ့လာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကဆယ်မြောင်းဌာနနဲ့လေသမားတွေကိုမေးမြန်းပြီးတော့တင်ဆက်ပေးထားပါရစေရှင်။
ဝေးတိုင်းအေယာဝတီမြစ်အနောက်ဘက်ကန်ဒေသမုံချောင်းကိုတာတမန်ပိတ်ထားတဲ့မဲဆလီဆယ်ကရေပေးဝေမှုကြောင့်ပွင့်ပြူမြို့နယ်ကလက်အေက9000ကျော်ဟာနှစ်စဉ်စပားစိုက်ပျိုးကြရပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အဲ့ဒီဆယ်ကနေပုံမှန်အတိုင်းမြောင်းတစ်လျှောက်ကနေရေပေးဝေပြီးမဲ့လည်းအထက်ပိုင်းကျတဲ့နေရာတွေကပိုက်ကြီးတွေထိုးသွဲယူနေကြတဲ့အတွေ့အောက်ပိုင်းကျတဲ့နေရာတွေကလက်မြေတွေမှာရေလုံလောက်အောင်မရရှိကြပါဘူး။အဲ့ဒီအတွက်အခုချိန်ထိစပားစိုက်ပျိုးနိုင်ခြင်းမရှိဘဲပုံမှန်စိုက်ချိန်တက်နောက်ကျနေပါတယ်ဒီလိုအနေအထားကိုဆယ်မြောင်းဌာနကဝန်ထမ်းတွေကလည်းလာရောက်ကြည့်ရှုစစ်ဆေးကြက်မှတ်အရေးယူတာလုံးဝမရှိဘူးလို့ပွင့်ပြူမြို့နယ်ကျောင်းတော်ယာတိုက်နယ်ကလယ်သမားတဦးကအခုလိုပြောပါတယ
်ခုလက်ရှိအခြေအနေကဒီဆယ်မြောင်းအောင်တော့ကြီးကြပ်မှုကတော့ရှိတော့ဘူးလေဗျာဥသာသူတို့ကပြင်လာနဲ့ဒီနိုင်ငံရေးရှင်နေနဲ့ဆယ်မြောင်းကဒီဘက်မှာတော့တိုက်သွားတာပေါ့ဝန်ထမ်းအားလုံးကတော့အလုတ်မလုတော့ဘူးဆယ်မြောင်းကပြည်သူလည်းမခိုင်းရဘူးသူတို့လည်းမလာတော့ဘူးပေါ့ကိုယ်လည်းမစင်ရကြဘူးဒီကတော့လွတ်ပြေးနေတာပေါ့ဒါမှမဟုတ်ငကိုယ်ကလည်းစီးပဲကမ်းပြဲနဲ့ပြုံနေတတ်ချင်လို့တတ်ကြတာဆိုတော့အောက်ချားကြတဲ့လူကနောက်မှဆိုင်နောက်မှပြုတ်ပေါ့ဒီပုံစံပဲဖြစ်သွားတော့တာပေါ့ဥဆိုကျွန်တော်စီမှာမဆိုင်ရသေးဘူးကြာမန်ဆိုင်ပြီးသိပြီရေမရလို့မဆိုင်ကြတာပေါ့လမ်းတလုံးကတော့ဆယ်မှာလည်းရည်ပြည့်နေပြီလွတ်လည်ပြီးရယ်ဒါပေမဲ့လို့ဒီမှာတောင်သူတွေမှာလည်းလူဖြစ်တော်ဆိုတော့ဟိုလေးလက်မှပဲခွင့်ပြုတဲ့ပြုံတွေကရှစ်လက်မှလောက်ဖြစ်တယ်အဲ့လိုတွေဖြစ်တဲ့အခါကျတော့ဒီမြောင်းများမှကျတော့အထက်မှမလူချင်းမှပဲရတာပေါ့ဟိုမြောင်းတန်ရှိပါညာဆိုတာလည်းမရှိတော့ဘူးအားလုံးကတက်ပြက်နေတာဟိုတော့ကတော့ကျွန်တော်ကမြောင်းမောင်သူလဲမမောင်းဘူးဗျာအမှန်မချဘူးမြောင်းနေဘူးကိုးစားတော့ငမငမပြောတော့လဲဒီထဲပြစ်ချရတာပဲတန်ရှိမလုတဲ့ပြင်လွေရလုတ်နေကြတာပေါ့ဗျာ
အဲ့ဒီမဲဆလီဆယ်ဟာဆိုရင်ရှေ့နှစ်တရာကျော်အင်္ဂလိပ်ကိုလိုနီခေတ်ကလေးကမုံချောင်းကိုပိတ်ဆယ်တီဆောက်ခဲ့တာဖြစ်ပြီးပွင့်ပြူမြို့နယ်တနယ်လုံးကလယ်ဧက9000ကျော်ကိုရေမြောင်းတွေကတဆင့်စပားဆိုင်ပြို့ဖို့နှစ်တိုင်းရေပေးဝေနေတာပါနာအဖာနိုင်ငံတော်အေချမ်းတာယာ၏အဖွဲ့စစ်အစိုးရလက်ထက်1994-1995ခုနှစ်မှာတော့အဲ့ဒီမုံချောင်းကိုရေအားလျက်စစ်ထုတ်လုပ်ဖို့အတွက်မုံတမန်ဆယ်ကိုတည်ဆောက်ခဲ့ပါတယ်အဲ့ဒီဆယ်ချောင်းစေတုတ္တရာမြို့နယ်ကကျေးရွာ73ရွာပြောင်းရွှေ့ပေးရပြီးလယ်ဧက3500ကျော်ရေမြုပ်ခဲ့ပါတယ်2003ခုနှစ်မှာလည်းအဲ့ဒီမုံတမန်နဲ့ -20 အကွာမုံချောင်းနေရာကိုပဲရေအားလျက်စစ်ထုတ်လို့ဖို့ဆိုပြီးကြီးအောင်ကြီးဝဆယ်ကိုထပ်မံတိစောက်ခဲ့ပြန်ပါတယ်။ဂျွန် ကြည်ုံကြည်ဝဆယ်တိဆောင်းမှုကြောင့်စေတုတ်တရာမြို့နယ်ကပဲရွာပေါင်း၁၈ရွာထပ်မံပြောင်းရွှေ့ပေးခဲ့ရပြီးလယ်အေကားပေါင်း၄၀၀ကျော်လည်းရေမြုပ်ဧရိယာအတွင်ကျရောက်သွားပြန်ပါတယ်။အဲဒီလိုရေအားလျက်စစ်ထုတ်လုပ်ရေးဆယ်ကြီး၂၀တိဆောက်လိုက်တဲ့အတွက်ကြောင့်မုံချောင်းရဲ့ရေစည်းရေလာတွေပြောင်းလဲကုန်ပြီး၂၀၁၅ခုနှစ်မြမနိုင်ငံအနှံ့မိုးကြီးရေကြီးဖြစ်ခဲ့တုန်းကဆိုရင်မုံချောင်းရေတွေအောက်ကိုမစည်းနိုင်တော့ပဲတန့်နေပြီးစေတုတ်တရာတနယ်လုံးနဲ့ပွင့်ဖြူမြို့နယ်အတော်များများဆိုးဆိုးဝါးဝါးရေကြီးကုန်ပါတယ်အဲ့ဒီလိုရေအားလျက်စစ်ထုတ်လုပ်ဖို့ဆိုပြီးဆယ်တွေကိုပြီးခဲ့တဲ့စစ်အစိုးရလက်ထက်မှာဒေသခံတွေအရမလုံအားနဲ့ခိုင်းစေတိစောက်ခဲ့ပေမဲ့ထွက်ရှိလာတဲ့လျက်စစ်တအားကိုတော့အဲ့ဒီဒေသကလူတွေခံစား권မရရှိကြပါဘူးအဲ့ဒီလိုဆယ်ကြီးတွေကိုတိစောက်ခဲ့စဉ်ကတော့ဒေသခံတွေအတွဲလိုမီဒီယာတွေမှာပြောဆိုခဲ့ပေမဲ့တကယ်တမ်းလျှက်စစ်မီးနဲ့ရေပေးဝေမှုကိုတော့စေတုတ်တရာမြို့နယ်မှာတည်ရှိတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ရုံလေပတ်ဖို့အသုံးပြုတာဖြစ်ပါတယ်အဲ့ဒီကပ္ပစာစက်ရုံကနေစစ်လက်နက်တွေထုတ်လုပ်ရတာဖြစ်တဲ့အတွက်ကြောင့်လျှက်စစ်မီးနဲ့ရေကို24နာရီမပြတ်လုံလောက်အောင်ပေးရပါတယ်ဒါအပြင်ဆယ်တိဆောက်မှုတွေကနေရှီရင်စွဲမုံချောင်းရဲ့ရေစည်းရေလာတွေပြောင်းလဲကုန်တဲ့အတွေ့ကျောင်းတော်ရဖျားအနီးဘူးတဲ့ကြီးရွာမုံချောင်းကမ်းမှာဝါရင်းသုံးလလာနေကြဒေသခံတွေကဖျားငါလို့ခေါ်တဲ့ငထွေငါအုပ်ကြီးတွေလာရောက်ကျဆားခြင်းမရှိတော့ပါဘူးအရင်ကဆိုရင်လူကိုယ်လုံးနီးပါးရှိတဲ့အဲ့ဒီငထွေငါကြီးတွေကိုအနေနဲ့အရရက်ကနေကျောင်းတော်ရဖျားဘူးမော်တော်တွေနဲ့တခုတ်တည်းငါးကျွေးလာကြတာနေ့စဉ်စီကားခဲ့ပါတယ်1988ခုနှစ်ရှေလီလုံးလူတို့အုံကြွားမှုကိုစစ်တပ်ကနှိမ်နှင်းအာဏာသိမ်းပြီးနဝတခေါ်နိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုတိစောက်ရေးအဖွဲ့အုပ်ချုပ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစောမောင်ကိုချမ်းမာရေးအကြောင်းပြဖြုတ်ချခဲ့ပြီးဗိုလ်ချုပ်မှုကြီးတန်းရွှေကနာအဖာနိုင်ငံတော်အေးချမ်းတာယာရေးကောင်စီဆိုပြီးပြောင်းလဲအုပ်ချုပ်ခဲ့ပါတယ်အဲ့ဒီနောက်သူ့လက်ထက်ကစာပြေဒေသခံတွေကိုအရမလှူအားပေးခိုင်းစေကနေရအတော်များများမှဆယ်တွေကိုတိစောက်ခဲ့ပါတယ်အဲ့ဒီလိုဆယ်တွေကိုတိဆောက်တဲ့နေရာမှာအတော်များများကဆယ်မြောင်းပညာရှင်တွေရဲ့စီမံချက်အကြံပေးချက်မပါဝင်ဘဲဒေသအာဏာပိုင်တွေကနေချောင်းကိုတစ်ဖက်ပိတ်လိုက်ရင်ဆယ်ဖြစ်တယ်ဆိုတဲ့ယူဆချက်နဲ့လုခဲ့တာကများပါတယ်အဲ့ဒီလိုလှုပ်ဆောင်ခဲ့တဲ့အတွက်ရေကန်လားဆယ်လားဆိုတာမသေးကွယ်ဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးမြို့နယ်ဆယ်မြောင်းဌာနကအရာရှိတဦးကလည်းကြုံတွေ့ခဲ့ရတာကိုမူတည်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
အခုကျွန်တော်တို့ဆယ်မြောင်းတွေတိဆောက်ပြီးတော့တင်ကုန်သွားတယ်ဆိုတော့နေရာတွေကြတော့ဇာတ်တချို့သူတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့တချို့တဲနှုံပို့တာတွေပါနေရှိတာပေါ့နော်အဲ့လိုနေထိုင်လည်းရှိတယ်ရေလောင်းတမန်ထဲမှာရှိတဲ့ရေဝတ်တွေကပြည့်သွားပြီးတော့ဆယ်ရေပေးဝင်မှုမှာထိခိုက်မှုတွေဖြစ်တာပေါ့နော်အဲ့ကြတော့ပုံမှန်တော့သူရဲ့ထိမ့်သိမ့်ပြုပြင်တဲ့လုပ်ငန်းတစ်ခုအနေနဲ့တော့လုပ်ရမယ့်လုပ်ငန်းပြပညာရှင်တွေမပါဘဲလုပ်ရင်တော့အထောက်အကူပြုမှုနည်းပြီးတော့အဲ့လိုပေါ့ဘေးရက်ဆူချူဖြစ်နိုင်တယ်ဗျဒီလုံးဟာကြတော့ကျွန်တော်တို့ပြောတဲ့အချက်လက်ကမှန်ရင်းသွားနိုင်တယ်ဗျကျွန်တော်တို့ကဒီဘက်ကိုမျိုးနယ်အတိုင်းတာဆိုတော့လေ
အဲ့ဒီလိုဆယ်တွေကိုဖြစ်တယ်လို့တိဆောက်တဲ့အတွက်ဆယ်လဲမဖြစ်ကန်လဲမဖြစ်နဲ့နောက်ဆုံးမှာပိတ်နေတဲ့ချောင်းတွေရေဝေရေလဲတွေပြောင်းလဲကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်ကုန်ပါတယ်ဆယ်တွေကိုဖြစ်တယ်လို့တိဆောက်ထားတဲ့အတွက်အဆိုးဆုံးကတော့ရေကြီးရေရှမ်းတာတွေနှစ်စင်နီးပါးလောက်ဖြစ်ကုန်တာပါပဲတိဆောက်ပြီးရင်လည်းထိမ့်သိရေးဆိုတဲ့အပိုင်းကိုနှစ်စင်ပြုတ်လို့ရမှာဖြစ်ပေမဲ့အဲ့ဒီဆယ်တွေတဲ့စီစင်းတဲ့ချောင်းတွေမြောင်းတွေကရေတွေနဲ့အတူအနေပို့ချမှုတွေဟာဆယ်တွေတဲကိုဝင်ရောက်လာရမှာနောက်ဆုံးမြေသားမျက်နှာပြင်တက်လာပါတယ်အဲ့ဒါတွေကိုဖယ်ရှားတာမလုပ်နိုင်တဲ့အတွက်ရေကြီးတာတွေဖြစ်ကုန်ပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလယ်သမားအရေးလေယာမြေဥပဒေဆိုင်ရာသင်တန်းတွေကိုပို့ချပေးနေသူတဦးကအခုလိုပြောပါတယ်
ဥဒန်းရှိခဲ့ပေါ်စေစောခဲ့တခြားမှာဖောက်လုပ်ခဲ့တဲ့ဆယ်တွေကတော့ကောင်းယူတဲ့စူးကျူးပေးနေတာများတာကိုတွေ့မြင်နေရတာပေါ့ဗျာအစိုးရဆင်းချောင်းတွေမအောင်မြင်တာဟာဒီပြည်ပြင်းချင်းသိမ်းမှုမရှိဘူးနောက်တော့ကလက်တွေ့မကြဘူးစီမံခန့်ခွဲတဲ့အခါမှာလည်းဆယ်မြောင်းတွေကသူစိတ်စစ်ကြမလုပ်ခဲ့တဲ့ဟာပေါ့လေလက်တံတွေနဲ့ရေပေးတဲ့အခါမှာလက်တံမြောင်းတွေကသူကအောက်ကလေတွေကအပေါ်ကဖြစ်နေတာပေါ့ဆယ်ရီတော့လေသမားတွေကမလုပ်ရလဲဆိုတော့ဆက်တင်တဲ့ကပြန်ဆုပ်တင်ဆုပ်ပြီးလေတဲ့ကိုတင်ရင်စီမံခန့်ခွဲမှုအလွဲတွေပေါ့ဆယ်ဆောက်လိုက်ပြီဆိုကြတဲ့ဟာအဲ့ဒီနေရာမှာရှိတယ်မြေမျက်နှာတွင်နေရတော့သူ့သဘာဝအတိုင်းမဟုတ်တော့ဘဲနဲ့ရုံးဝကိုပြောင်းလဲသွားတာကိုဒီရေဝဲဧရိယာထဲမှာကြာတော်တော်တွေလည်းပါတယ်သူ့သဘာဝအလျောက်ပေါ့ရှူတွေ၆တွေကနေစစ်စစ်နေတဲ့ရေတွေကဒီတတော်စီကိုမရောက်တော့တဲ့ဘဲနဲ့ဒီကဘေးကစနစ်ပေါ့ဗျပြည့်ရွံ့သွားတဲ့ခြေနေမျိုးတွေကိုလည်းဆယ်ကြောင်ဟိုကျုံရတယ်ပေါ့ဗျ
အစိုးဆုံးကတော့စစ်အစိုးရခေတ်တွေကတိဆောက်ခဲ့တဲ့ဆယ်ကြီးတွေမှာမိုးများရေများလာရင်ဒေသခံတွေကိုပြောင်းရွှေ့တာတွေလုံလောက်အောင်လုပ်မပေးဘဲဆယ်တွေဖောက်ထုတ်လိုက်တာပါပဲ ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအတွင်းကဆိုရင်ပဲခူးတိုင်းရေတားရှင်မြို့နယ်တဲကစွာချောင်းရေတမန်ကျိုးကြပြီးလူသေဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေကြိုးလဲတွေရေမြုပ်ကုန်ပါတယ်ဒါအပြင်ကျေးရွာ80ကျော်လောက်ကရုတ်တရက်ရေမြုပ်ကုန်ပြီးတောင်ငူရေတားရှိစွာမြို့လာစတဲ့မြို့တွေမှာကယ်ဆယ်ရေးစကန်တွေဖွင့်ထားရပါတယ်အဲ့ဒီဆဲမချိုးခင်ကသက်ဆိုင်ရာကနေစိုးရိမ်စရာမရှိဘူးလို့တောင်ကြေညာခဲ့ပါသေးတယ်ခင်ဗျာ
ဆယ်ရီတောက်လေတွေအတွက်ရေရရှိမှုခက်ခဲတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်းကစူးစီးတင်ဆက်ပေးခဲ့တာပါ။လေယာဆိုင်ပြိုရီတောင်သူလေသမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်အမြင်တွေကိုစူးစီးပြီး VOA ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်။လိုက်တိုမီတာနဲ့ဖမ်းယူနားထောင်နိုင်သလိုလူရုမိတ်ဆွေရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Social Media ပေါ်မှာလူကြီးများရဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမထုတ်လွှင့်ပေးခင်မှာ American နိုင်ငံရေးကြောင့်သတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးချင်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းဂျော်ဂျီယာပြည်နယ်အစိုးရရှေ့နေက Grand Jury အဖွဲ့ရှေ့မှောက်မှာရှောက်လဲဖို့ရှိနေပါတယ်။ရွေးကောက်ပွဲရလက်ပြောင်းလဲသွားအောင်ကြိုးစားမှုကြောင့် Trump အပေါ်စတုထအကြိမ်မြောက်ထပ်မံဆွဲချက်တင်လာနိုင်ချိန်မှာပဋိပက္ခတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့လည်းတာဝန်ရှိသူတွေကလည်းစိုးရိမ်နေပါတယ်။လုံခြုံရေးအတွက်ကတော့တင်းတင်းကြပ်ကြပ်စီမံထားတာပါ။ VOA သတင်းတောက် Veronica Beldares Iglesias ပြပထားတဲ့သတင်းကိုကိုအောင်ကစူးစီးပြီးတင်ဆက်ပေးထားပါရှင
်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်စရုတ်တမြောက်ဆွဲချက်တင်မဲ့ဂျော်ဂျီယာပြည်နယ်ဖူလ်တန်ခရိုင်တရားရုံးမှာလုံခြုံရေးအပြေအဝချထားပါရယ်ဖူလ်တန်ခရိုင်ရှိနေဖန်နီဝီလစ်စာဂရန်ဂျူရီအဖွဲ့ရှိမှာသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုထွက်ဆုံမှာပါ2020 American သမ္မတရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖိအားပေးခဲ့သလားဆိုတာအပြင်မဲဆင်းအတုတွေဖန်တီးဖို့လည်းဖိအားပေးပြောဆိုတာတွေနဲ့ပတ်သက်ပြီးအစိုးရရှေ့နေဘက်ကစုံစမ်းစစ်ဆေးခဲ့တာပါ Trump ကတော့သူ့ပေါ်ဆွဲဆိုချက်တွေကိုအမြဲတစေညင်းပယ်ပြီးသူ့ပေါ်နိုင်ငံရေးအရာထိုးနှက်လှုပ်ကြံတာသာဆိုပြီးတော့ခုခံပြောဆိုလို့ရှိပါရဲ2020သမ္မတရွေးကောက်ပွဲအပြီးဂျော်ဂျီယာပြည်နယ်မှာမဲပြန်ရေးတွက်ဖို့ Trump ဘက်ကတောင်းဆိုတာကြောင့်လည်းမဲပြန်ရေးတွက်ခဲ့ရတာပါ
We counted the ballots 3 times.
သုံးကြိမ်မဲပြန်ရေးတွက်ခဲ့ပါတယ်။သူရှုံးပေမဲ့လည်းမရှုံးဘူးဆိုပြီးဆန့်ညင်းနေတာကြောင့်တင်းမာမှုတွေပြည်ပခတွေပိုပြီးကြီးထွားလာပါတယ်
။ Trump မှာသူ့ပေါ်ဆွဲချက်တင်သူတွေကိုလက်တုံပြတ်မယ်ဆိုပြီးတော့လည်းလူမှုကွန်ရက်မှာချိန်ကြောက်လေးရှိတာကြောင့်သူ့ကိုထောက်ခံသူတွေရဲ့အကြမ်းဖက်လာနိုင်ခြေကိုစိုးရိမ်နေကြပါတယ်။
It's not going to be a bunch of conspiracy. ယူဆ
တူတူတွေချင်းသာမဟုတ်ပါဘူး။စိတ်ပုံမှန်မဟုတ်တဲ့အစွန်ရောက်သူတွေလည်းပါဝင်လာနိုင်ပါတယ်
။ဂျော်ဂျီယာမှာသာဆွဲချက်တင်ခံရမယ်ဆိုရင်တော့2024သမ္မတရွေးကောက်ပွဲမှာမဲပေးမဲ့သူတွေအခြေအနေမှန်ကိုသတိပြုသင့်တယ်လို့တချို့ကထောက်ပြပါရယ
်။ Republican မဲပေးသူတွေကိုယ့်ဘာသာပြန်မေးရမယ်မေးခွန်းနှစ်ခုရှိပါတယ်။ပထမကကျူးလွန်ခဲ့တာပြီနဲ့ပတ်သက်ပြီးအမှု၄ခုနဲ့ဆွဲချက်တင်ခံထားရသူဟုတ်သလားဆိုတာရဲ2024နိုဝင်ဘာမှာဂျိုးဘိုင်တန်ဒါမှမဟုတ်တခြားဒီမိုကရက်တူဦးကိုဘယ်သူကအနိုင်ယူနိုင်မလဲဆိုတာရဲ့ကိုပါ
တမရဂျိုးဘိုင်တန်လည်းနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုပေါ်ဆစွာသိမ်းဆည်းမှုနဲ့စုံစမ်းစစ်ဆေးခံရသူပါ ဒါပြင်တမရရဲ့တာဟန်တာဘိုင်ဒန်ရဲ့နိုင်ငံခြားကုမ္ပဏီနဲ့ဆက်ဆက်တဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လဲလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့သတင်းပတ်ကအထူးစုံစမ်းစစ်ဆေးမှုခန့်ထားပါတယ်
that this guy was addicted to drugs
and we say swen ni du so ra a lo an ti tha ba le upri ne ma nyu nyet de ma ri a myai le ju lun tha ba le tia upri dai saung ne ko chano ro wa pyo tha bi da ba
hunter biden ha akon shaung sha mu tia mwen le ne pai sai mu ri ne pat tat bi a pyet shi chang win khan thwat su tha ra chang tu mu ne pat tat bi do yong tin sit se bu ala ala mya chang a so ya shi ni ri ga pyo su ba le khmyar
အမေရိကန်နိုင်ငံရေးကြောင့်တရင်ဆောင်မှအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့အင်္ဂါညအပတ်စဉ်ကဏ္ဍဖြစ်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါတယ်ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်ဥရောပနိုင်ငံတနိုင်ငံကဂျာမန်အမြောက်ကားတွေအများကြီးဝယ်ပေးလိုက်ပါတယ်အမေရိကကမြို့တစ်မြို့မှာတော့ပစ္စည်းခိုးတဲ့တကူကိုအင်္ဂါခွေးလေးကတေးချဧခံလိုက်တာလုံခြုံရေးကင်မရာမှာတွေ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးပြီးတင်ဆက်ပေးထားပါတယ်ရှင်
ချင်းကဘယ်လ်ဂျီယံနိုင်ငံကပိုင်ဆိုင်ခဲ့တဲ့တင့်ကားတွေယူကရိန်းမှာမြင်ရတော့မှာပါ Leopard 1အမျိုးအစားတင့်ကားတွေကိုယူကရိန်းပို့ဖို့အတွက်ဥရောပနိုင်ငံတနိုင်ငံကဝယ်ယူလိုက်တာဖြစ်ပါတယ်လက်နက်ကုန်တဲ့ပွဲစားတအုပ်ကဒီကားတွေကိုလွန်ခဲ့တဲ့9နှစ်ကျော်ကလေးကဝယ်ထားတာဖြစ်ပြီးတော့အခုတော့ယူကရိန်းအတွက်ဝယ်ပေးခြင်းနဲ့နိုင်ငံတနိုင်ငံကိုပြန်ရောင်းလိုက်တာပါအစီ90ရောင်းလိုက်ရပြီးတော့ဘယ်နိုင်ငံကိုရောင်းတာလဲဈေးဘယ်လောက်လဲဆိုတာတော့မပြောပါဘူးLeopard 1အမျိုးအစားတင့်ကားတွေကဂျာမနီနိုင်ငံက1960ပြည်လွန်နှစ်တွေမှာစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။ Leopard 2အမျိုးအစားထက်ပေါ်ပါသလိုအထူးကတက်ဆင်ထားတဲ့တနက်အမျိုးအစားလည်းကွာခြားပါတယ်။အခုရောင်းလိုက်တဲ့ကားအမျိုးအစားဒီဇိုင်းကတော့1990ပြည်လွန်နှစ်ပိုင်းတွေမှာထုတ်တာဖြစ်ပါတယ်။စက်စင်ပြန်ပြီးတော့မှရတဲ့အောင်မြင်မှုတွေဂရစ်မာရှယ်အထူးပျော်ရွှင်နေပါတယ်။အမေရိကန်နာမည်ကျော်စာရေးဆရာကြီးအာနက်ဆန်မင်ဝဲကွယ်လွန်သွားခဲ့တာနှစ်ပေါင်း60ကျော်ကြာခဲ့ပေမယ့်သူအသက်80နေထိုင်ခဲ့တဲ့ Florida ပြည်နယ် Key West ကသူသွားနေကြဘားဆိုင်တွေမှာသူ့အတွက်အမတ်တရလူလူပြိုင်ပွဲနှစ်စဉ်ကျင်းပတာဖြစ်ပါတယ်။ဒီနေ့ဆုရတဲ့သူကဆုရတဲ့နေ့ဇူလိုင်လ22ရက်နေ့ကလည်းတိုက်တိုက်ဆိုင်ဆိုင်သူ့မွေးနေ့လည်းဖြစ်လို့ထူးခြားတဲ့တိုက်ဆိုင်မှုဖြစ်ပါတယ်။
This is the best birthday that I have ever
had. ဒီမွေးနေ့ကကျွန်တော်အတွက်ပျော်စရာအကောင်းဆုံးမွေးနေ့ပါလို့ Garrett Marshall ပြောသွားခဲ့ပါတယ်။ဆိုင်ယင်းဆရာကြီး Hemingway ရဲ့နာမည် Papa ကိုအစွဲပြုပြီးတော့လူလူ Papa ပြိုင်ပွဲအတွက်လူပေါင်း140ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ပြိုင်ပွဲဝင်အများစုကသူမဆုံးခင်ကပုံစံမုတ်ဆိတ်ဖြူစင်းနဲ့ပြိုင်ကြတာပါ။ပြိုင်ပွဲကျင်းပတဲ့ Sloppy Joe ဘားကိုပါပါလို့ခေါ်တဲ့ဆရာကြီး1930ပြည့်လွန်တက်ရှိထင်ရှားရှိစဉ်ကမကြာခဏလာရပါတယ်။ဆိုင်ရီဆိုင်ရီဟမင်ဝေက1920ကနေပြီးတော့1950ပြည့်လွန်နှစ်ကြာကာလတွေမှာစာရေးအရေးအများဆုံးဖြစ်ပြီးတော့1954ခုနှစ်မှာတော့နိုဘယ်စာပေဆုချီးမြှင့်ခံခဲ့ရတာပါ။ပြိုင်ပွဲကျင်းပတဲ့နေ့မတိုင်ခင်တည့်ရက်ကတော့ဆရာကြီးဟမင်ဝေရဲ့124နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အဲစပိန်တခုနဲ့အဖွဲကျနေတဲ့ခွေးလေးပါအမေရိကန်ပြည်အောင်စုဆန်ဒီယေဂိုမြို့ကအိမ်တိန်ကိုဇူလိုင်လ15ရက်နေ့ကတခိုးဝင်ပြီးတော့ကိုရောင်အပြည့်ရှိနေတဲ့စပိန်တွေကစိတ်ကြိုက်တစည်းကိုခိုးယူသွားခဲ့ပါတယ်စပိန်ကခိုးတဲ့တခိုးနဲ့သဘောကောင်းတဲ့ခွေးလေးတွေ့ကြပြီးမိတ်ဆွေဖြစ်သွားခဲ့ပါတယ်တခိုးကစပိန်တစည်းကိုဒီကိုရောင်ထဲကနေတွန်းထုတ်ယူသွားပြီးတော့မှကိုရောင်နဲ့ပြန်လှည့်ဝင်လာပြီးတော့ခွေးလေးကိုလာပတ်သက်ချော့မြူတာကိုဆန်ဒီယေဂိုရဲဌာနရဲ့ဗီဒီယိုမှာတွေ့ရပါတယ်ခွေးလေးကိုဘိုက်ကိုပုတ်ပြီးတော့ခွေးလေးကလည်းတိတ်သဘောကျပြီးတော့အမီးနှံ့နေတာတွေ့ရပါတယ်။တခိုးကခွေးကိုမင်းကတကယ်ကိုအလိမ်မာဆုံးခွေးလေးပဲလို့ပြောသွားတာကိုလည်းဗီဒီယိုမှာကြားနိုင်ပါတယ်
။ Dude. Remember the coolest story ever.
နောက်တော့တခိုးကစပင်းကိုအေးအေးဆေးဆေးတွန်းထုတ်သွားခဲ့ပြီးတော့ခွေးလေးကလည်းသူ့ကိုငေးမြော်ကြဲရိတ်ခဲ့တာပါ။ဒီခွေးမျိုးစား Golden Retriever ခွေးမျိုးကလူရင်းနဲ့အထူးရင်းနှီးတဲ့ခွေးမျိုးဖြစ်ပြီးတော့မျက်မမြင်တွေအတွက်လမ်းပြခွေးတွေဖြစ်နေလဲသုံးပါတယ်။ဒီလို ုကလူပြောများနေတဲ့စုစုဆိုင်မှာနေအောင်ပန်းအောင်နေတဲ့ဒီဇိုင်းစင်တာပြီးတော့ဂျပန်ရဲ့ဇဂလုံးဖြစ်တဲ့ချစ်စရာကောင်းလိုက်တာလေးတွေဆိုတဲ့ကဝါယီစတိုင်နဲ့ဖွင့်ထားတာမလို့ထူးခြားပါရဲ့ဂျပန်အနုပညာရှင်ဆေဗက်စျန်မဆူဒါကဂျပန်ရဲ့ကဝါယီပုံစံနဲ့ဆူရှိကိုပေါင်းဆက်ပြီးတော့ဆိုင်ဖွင့်လိုက်တာပါပန်းအောင်နီယိုမီတွေရဲ့ဂျပန်ကာတွန်းပုံစံကြောင်တွေရဲ့နည်းနည်းချက်ကတွဲလောင်းကျနေတဲ့နှကန်းနီတွေရဲ့ကိုတွေ့ရပါမယ်မာရီယံဝက်ပစ်တာအင်္ဂလိပ်အပိဒံမှာတော့ကဝါယီဆိုတာတိတိလေးနဲ့ချစ်စရာဖြစ်တာဒါမှမဟုတ်သိက္ခိုလ်ချစ်ဖို့ကောင်းတာလို့ဖော်ပြပါတယ်။ဆိုင်ဖွင့်တဲ့မက်ဆူဒါကလည်းကိုဗစ်လွန်နယူးယောက်မြို့ကြီးမှာကောင်းတဲ့လက္ခဏာဆောင်တဲ့အရာတွေများများလိုနေလို့ဒီလိုဆိုင်ဖွင့်ဖြစ်တာလို့ဆိုပါတယ်။ဆူရှိတလေးဆူရှိဆိုင်နယူးယောက်မှာဖွင့်တော့လာစားဖို့စီရင်ပေးသွင်းပြီးတော့အလှည့်ရောက်ဖို့စောင့်နေရတဲ့သူ3000တောင်ရှိခဲ့ပါတယ်။ဒါကတော့ကမ္ဘာအေးဆုံးရာသီဥတုပြင်းထန်ဆုံးနေရာမှာတည်တဲ့ဖျဲသည်ဖြစ်ပါတယ်။စိုက်ပျိုးဆန်းသက်သူတွေကအန်တာတိကဒေသမှာရှိတဲ့ Vostok သုတေသနဌာနကသိပ္ပံပညာရှင်တွေပါ။မြေပြင်ပူချိန်အနှုတ်89ဒီဂရီအေးခဲနေတဲ့တောင်ဝင်းရိုးစွန်းဒေသမှာကသူတို့လိုမျိုးသုတေသနလုပ်တဲ့သူတွေကလွဲပြီးတော့တက်ရှိနှုတ်ရှားမှုမရှိအထူးကြံဆန်လာတဲ့နေရာဖြစ်ပါတယ်။ဒါကြောင့်မလို့1958ခုနှစ်ထက်ကဆိုဗီယက်ပြည်ထောင်စုကတည်ထောင်ခဲ့တဲ့ဒီ Vostok သုတေသနစခန်းမှာဟင်းနေဟင်းရက်တွေ၊ဘယ်ရီသီးတွေ၊ဟင်းခတ်အမွေးကြိုင်တွေစိုက်ပျိုးရတာမျက်စိပဓာတအပြောင်းလဲဖြစ်စေပြီးတော့သူတည်တည်တွေစိတ်ပျော်ရွှင်စေတဲ့နေ့တစ်မျိုးဖြစ်ပါလေ။တက်ရှိမပါတဲ့အဖြူရောင်ရေခဲလွင်ပြင်ကြီးပဲမြင်နေရတဲ့အစားစိမ့်စိမ့်ဆူဆူစိုက်ပျိုးပင်လေးတွေကိုအားလုံးကကြည့်ကျင်နေမိပါတယ်။သူတို့ကဖန်လုံးအိမ်စိုက်ပျိုးကန်တစ်ခုကိုတက်ဆင်ပြီးတော့ဖျဲသည့်မျိုးစားကိုလည်းတည်ချာရွေးချယ်ခဲ့ပါလေ။ဒီပြားနေတဲ့ဒဏ်အောက်ဆီဂျင်နေတဲ့ဒဏ်တွေကိုခံနိုင်တဲ့အမျိုးအစားကိုရွေးချယ်ပြီးတော့သိပ္ပံပညာရှင်တွေစိုက်ပျိုးထားတာဖြစ်ပါလေ
။ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးသနာကျော်ကစူးစီးပြီးတော့တင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဒီတစ်ပတ်မှာတော့တောင်အာဖရိကနိုင်ငံကိုသွားကြရအောင်ပါ။တောင်အာဖရိကခေါင်းဆောင်ကြီး Nelson Mandela 18နှစ်ကြာအကျဉ်းဆန်ခဲ့ရတဲ့အကျဉ်းတောင်ဟောင်းကြီးစီကိုသွားရမှာဖြစ်ပါတယ်။ Cape Town မြို့ကနေတင်မောနဲ့သွားရတဲ့ Robin Jumbo ကအကျဉ်းတောင်ကြီးစီကိုမဆုမြတ်မွန်ကကမ္ဘာဒေါ်လာခီးသွားအစီအစဉ်မှာခေါ်သွားပါလိမ့်မယ်ရှင်။
ကပ်ပါတဲ့တောင်အာဖရိကနိုင်ငံစီရောက်လာတဲ့ကမ္ဘာလှည့်ခီးသည်တွေအနေနဲ့ Robin Island ကျွန်းပေါ်ကအချင်းထောင်စီကိုအထူးတလဲသွားပြီးတော့ကြီးကြလေးရှိပါတယ်။28နှစ်ကြာအချင်းကြားခဲ့တဲ့တောင်အာဖရိကခေါင်းဆောင်ကြီး Nelson Mandela ရဲ့18နှစ်ကြာထောင်သက်တမ်းက Robin Island ကျွန်းပေါ်ကအချင်းထောင်မှာကုန်ဆုံးခဲ့တာဖြစ်ပါတယ်။ Cape Town မြို့ကနေပြီးတော့သင်္ဘောနဲ့လာရတဲ့ Robin Island ကျွန်းစီကိုကမ္ဘာလှည့်ခီးသည်တွေပါတဲ့ကတို့သင်္ဘောတစ်နေ့ကို၄ချိန်ပြေးဆွဲပေးပါတယ်။အခုပြားလိုက်လှုပ်ထားတဲ့အချင်းထောင်စီလာပြီးတော့လေလာသူတွေကိုအရင်တုန်းကဒီမှာထောင်ကျခဲ့ဘူးတဲ့အချင်းသားဟောင်းတွေကိုယ်တိုင်လိုက်လံရှင်းပြနေတာပါ Mr. Mandela အပါအဝင်အသားအရောင်ခွဲခြားမှုကိုစန့်ကျင်ခဲ့တဲ့ ANC ပါတီခေါင်းဆောင်တွေနှစ်ပေါင်းများစွာအချင်းကျခဲ့တဲ့ Robin John အချင်းထောင်စီကိုအခုလိုကိုယ်တိုင်မလာနိုင်သူတွေအတွက် Google ကုမ္ပဏီက online ကနေလေလာနိုင်ဖို့ဓာတ်ပုံတွေဗီဒီယိုတွေနဲ့မကြခင်တုန်းကပဲဖန်တီးပေးခဲ့ပါတယ်Robin John C. ဆောက်ရလာတဲ့နေရာကနေ Nelson Mandela နေသွားခဲ့တဲ့အချင်းကန်ထောင်ပိုင်တွေရဲ့ရုံးကန်အချင်းသားတွေအလုတ်ကျန်းလုတ်ခဲ့ကြရတဲ့ထုံးကြောက်တွင်းတွေကိုဓာတ်ပုံတွေဗီဒီယိုတွေနဲ့ရှင်းပြထားတာပါအဲ့လိုလုတ်ပေးထားတဲ့အတွက်ဒီကိုလူတွေပို့ပြီးလာအောင်ဆွဲဆောင်ရအောင်ရောက်တယ်လို့ဆိုပါတယ
် It actually inspires you to come to the island it's not that
တကယ်တော့ကိုရင်လာကြည့်ရတဲ့ရတာကိုပြတ်မသွားစေတဲ့အပြင်ဒီကျွန်းစီကိုလာခြင်းစိတ်ပူရောင်ပေါက်စေပါတယ်အပြင်မှာမြင်ခြင်းတွေ့ခြင်းစိတ်ကိုပို့ပြီးတော့မှဖြစ်စေပါတယ်ဥပမာကိုတင်းမဲ့ဟိုတယ်ကြောင်အွန်လိုင်းပေါ်မှာပြထားတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ဒီဟိုတယ်ကန်းကဘလို့ပုံစံမျိုးလဲဘာတွေပါတယ်လဲဆိုတာကိုအရင်လေ့လာသလိုမျိုးပါဒီကုမြောက်ဖူးခင်အရင်အွန်လိုင်းပေါ်မှာအချင်းတော်နဲ့ပတ်သက်ပြီးတော့တိထားရင်းနှီးထားပြီးသားဖြစ်နေအောင်ကျွန်တော်တို့ကလှုပ်ထားပြီးတဲ့သဘောပါ
ကမ္ဘာတဝမ်းမှာရှိတဲ့မြို့တွေလမ်းတွေကိုကမ္ဘာဘယ်နေရာကမဆိုမြင်ရအောင်လို့ Google က360ဒီဂရီပတ်လည်ဓာတ်ပုံရိုက်ပြီးတော့အွန်လိုင်းပေါ်မှာတင်ပေးနေတာပါ Robin John လို့တမိုင်းဝင်ဖြစ်တဲ့နေရာတွေအဖြစ်အပျက်တွေကိုတော့Google ရဲ့ Cultural Institute ဆိုတဲ့ website မှာလေ့လာနိုင်အောင်လို့လုပ်ထားပေးပါတယ်
။ So I mean Robin Island is an iconic place it's symbolic
Robin Island ကျွန်းဆိုတာထင်ကြရနေရာတစ်ခုဖြစ်တဲ့အပြင်တောင်အာဖရိကနိုင်ငံလွတ်လပ်ရေးရဲ့သင်္ကေတလည်းဖြစ်ပါတယ်။ တောင်အာဖရိကမှာရှိတဲ့လမ်းတွေပန်းခြံတွေရဲ့နေရာတွေကိုစပြီးဓာတ်ပုံရိုက်ယူကြတဲ့ကရောဘင်အိုင်လန်ကျွန်းကိုတမိုင်းမှတ်တမ်းတစ်ခုအနေနဲ့ Google ကမှတ်တမ်းတင်ပြုစုထားရမယ်ဆိုတာနှစ်ခါစဉ်းစားစရာတော့မလိုခဲ့ပါဘူး Robin Island ပြလိုက်ကလည်းလူလူလားလားကူညီခဲ့ပါတယ်ကျမတို့ဘက်ကနီးပညာစိုက်တယ်သူတို့ဘက်ကကြံတဲ့အပိုင်းအားလုံးကိုကူညီပေးပါတယ်အခုလို့ online ပေါ်ကနေတမိုင်းတစ်ခုကိုလူအများသိနိုင်ခံစားနိုင်အောင်လုပ်ပေးရတဲ့အတွက်ကျမတို့အနေနဲ့လည်းတိတ်ကိုစိတ်လှုပ်ရှားရပါတယ်
အနာကြီးယောဂါတွေတွေကိုတီးတန့်ထားခဲ့တဲ့နေရာစိတ်ယောဂါကုဆေးရုံရှိခဲ့တဲ့နေရာနောက်ဆုံးမှာလုံချုံရေးတင်းကျပ်လာတဲ့အကျဉ်းထောင်ရှိခဲ့ရာ Robin Island ကျွန်းဟာအခုတော့အမွေအနှစ်ထိမ့်သိမ့်ရာနေရာအဖြစ်နဲ့ကုလသမဂ္ဂကသတ်မှတ်ထားပါတယ် Africana လူပြူတွေအုပ်ချုပ်ခဲ့တဲ့ Robin ကျွန်းအကျဉ်းထောင်မှာအကျဉ်းသားတွေဟာခက်ခက်ခဲခဲအချိန်တွေကိုဖြတ်တန်းခဲ့ကြရတာပါအကျဉ်းသားတွေအနေနဲ့တစ်နှစ်လုံးနေမှမိသားစုစီကစာနှစ်ဆောင်ပဲရကြပါတယ် Mr. Mandela ရဲ့အဲ့ဒီအချိန်တုန်းကဇနီးဖြစ်သူ Winnie Mandela ဆိုရင်လေတစ်နှစ်ကိုနှစ်ချိန်သာထောင်ဝင်စာတွေးခွင့်ရခဲ့တာပါအပြင်ကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အကျဉ်းသားတွေအနေနဲ့ထောင်ဝင်စာလာတွေ့သူတွေခိုးယူလာတဲ့သတင်းစာတွေရမှာပဲသတင်းသိကြရတာဖြစ်ပါတယ်။ Google Cultural Institute website ကတဆင့် Robin Island အကျဉ်းထောင်အကြောင်းကိုလေ့လာသူတွေအနေနဲ့အကျဉ်းထောင်ကိုသာမကတမိုင်းအချက်အလက်တွေကိုပါလေ့လာနိုင်ကြမယ်လို့ Google ကဆိုပါတယ်။
I think it is anybody who's familiar with our street view technology.
နန်းရဲ့အနေအထားနဲ့ပတ်ဝန်းကျင်အမြင်ကိုသိအောင် online ပေါ်မှာလုပ်ပေးထားတဲ့ Google ရဲ့ street view ကိုရင်းနှီးပြီးသားဆိုရင်တော့ Robin Island Cultural Institute မှာလေ့လာရတာစိတ်မှမဟုတ်ဘူးလို့ထင်ပါတယ်။တော်တော်ကိုဆင်ပါတယ်။မတူတာကတော့ဒီမှာအချက်လက်တွေကပုံပြီးပြည့်စုံအောင်ထည့်ပေးထားတာပါ။အကျဉ်းသားတွေဒီမှာအချင်းကျနေတော့ကသူတို့မိသားစုတွေစီရေးခဲ့တဲ့စာတွေဒီကျွန်းပေါ်မှာတွေ့ရတဲ့စိတ်ဝင်စားစရာအရာဝတ္ထုပစ္စည်းတွေရဲ့ဓာတ်ပုံတွေကိုပါတွဲပြီးဖော်ပြပေးထားပါတယ
်။ Robin Island အကျဉ်းထောင်ကလွတ်မြောက်ပြီးတဲ့နောက်မှာတောင်အာဖရိကသမ္မတဖြစ်လာခဲ့တဲ့ Nelson Mandela ဒီကျွန်းပေါ်မှာအချင်းကျနေစဉ်ကာလတွေမှာဘလို့နေထိုင်စားတောက်ခဲ့ရတယ်ဆိုတာကိုလေ့လာသူတွေအနေနဲ့မှတ်စာကြည့်လို့ရနိုင်ပါတယ်။ကျွန်းပေါ်ကထုံးချောက်တွင်တွေမှာမစ္စတာမန်ဒဲလာ12နှစ်လောက်အလုပ်ချမ်းလုပ်ခဲ့ရတဲ့အတွက်မျက်စိနဲ့အဆုတ်ဆံရဝေဒနာတွေကိုလည်းသူကွယ်လွန်သွားတဲ့အထိခံစားခဲ့ရတာပါ။တောင်အာဖရိကနိုင်ငံတမိုင်းမှာအင်မတန်မှအရေးပါလာတဲ့ခုလိုနေရာစီကိုကိုယ်တိုင်မလာနိုင်သေးဘူးဆိုရင်တော့လောလောဆယ်မှာတော့ Google နဲ့ Robin Island ပြလိုက်တို့ရဲ့အထောက်အမှုကြောင့် online ပေါ်ကနေလေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင်
။Why everything all this is we're going to have a briefing small briefing here
Robin John ကအချင်းတောင်ဟောင်းအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလားခီးသွားအစီအစဉ်မှာနားဆင်ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီအင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုမခင်လေးကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့သူ့ရဲ့အပေါင်းပါ18ယောက်ကို2020သမ္မတရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုခြေဖြတ်ဖို့ကြိုးစားခဲ့ရဆိုပြီးအမေရိကန်ပြည်သူဂျော်ဂျီယာပြည်နယ် Grand Jury ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ထရန့်ပေါ်ဆွဲဆိုခဲ့တဲ့ပြည်မှု73မှုထဲမှာမဲမတမာမှုကျွလွန်တာသမ္မတတာဝန်ထမ်းဆောင်စဉ်ကကျန်းသစ္စာကျင်းဆိုခဲ့တဲ့အချက်တွေကိုချိုးဖောက်တာလှည့်ပြားဖို့ပူးပေါင်းကြံစီတာနဲ့မှတ်တမ်းထောက်ထားအတုလုပ်တာစတဲ့အမှုတွေအပြင်အခြားအမှုတွေလည်းပါဝင်ပါတယ်။မဲမတမာမှုကျွလွန်ထားတဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့ဂျော်ဂျီယာပြည်နယ်ကချမှတ်ထားတဲ့နောက်ထပ်ဥပဒေနှစ်ခုကိုသမ္မတဟောင်းထရန့်ချိုးဖောက်တယ်ဆိုတာပြည်နယ်အစိုးရရှိနေတွေကသက်သေပြရပါလိမ့်မယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ရဲ့မနောက်ကြီးရွာနီကြောက်စိမ့်တူဖော်ကြီးတို့ကမှဩဂုတ်လ23ရက်နေ့ကမြေစာပုံပြိုကျလို့အနည်းဆုံးလူ25ရာလောက်ပျောက်ဆုံးတဲ့နေရာမှာဒီကနေ့မှာတော့အလောင်း12လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ပြိုကျတဲ့နေရာဟာတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပျောက်ဆုံးသူတွေဟာအသက်ရှင်ဖို့မျှော်လင့်ချက်နည်းနေကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေက VOE ကိုပြောထားပါတယ်။တနင်္ဂနွေနေ့ကမြေစာပုံပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ30ကျော်သေဆုံးနိုင်တဲ့အကြောင်းကယ်ဆယ်ရေးအဖွဲ့ဝင်ပြောဆိုထားတာပါတယ်။ဖားကန့်မြို့နယ်မနာကြီးရွာအနီးမှာရှိတဲ့မြေစာပုံပြိုကျခဲ့တာဖြစ်ပြီးမြေစာပုံဟာပေ900နဲ့600ကျားလောက်မြင့်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကမိုးရီရွာထားပြီးရေကန်လိုဖြစ်နေတဲ့ကျင်းဟောင်းဘေးကမြေစာပုံပြိုကျချိန်မှာရေမစေးကြောက်ရှာသူတွေကရေလိုင်းရိုက်ပြီးမျောပါခဲ့တဲ့အကြောင်းမျက်မြင်သက်သေတွေကပြောထားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တွားရောက်ပြီးဒုက္ခသည်အရေးကိစ္စတွေပြင်ရိခါပြက်လက်မှုကိစ္စတွေနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒုက္ခသည်တွေဘက်ကပြောပါရယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်ခဲ့ကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်ရေးစီစဉ်နေရတာတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ကွန်ရက်အဖွဲ့တွေကဆွေးနွေးခဲ့ကြပါရယ်ရှင်
သတင်းကြေညာကိုမက်ခင်လီကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ view ကိုနားတော်တာဆင်ပြီးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျွန်မအလေးမှာပါ။
This program has come to you from the Voice of America, Washington.